ချခိုင်ပြည်နယ်ကြောက်တော်မြို့နယ်ဖက်မှာတပ်မတော်စစ်ကြောင်းတစ်ခုဖြတ်သွားတဲ့အချိန်အေးအေးအဖွဲ့ကပုံခွဲပြီးတော့ရွာထဲကနေပြစ်ခတ်တက်ခဲ့တာကြောင့်စစ်ကြောင်းကပြန်ပစ်ပြီးတိုက်ပွဲဖြစ်ခဲ့တယ်လို့တပ်မတော်ဖက်ကပြောပါတယ်။ဒါပေမဲ့အေးအေးအဖွဲ့ကတော့အဲ့ဒီဖက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့ညင်ပါတယ်။ပြစ်ခတ်မှုအတွင်းရွာသား9ဦးထိခဲ့ဒဏ်ရာရသွားတယ်လို့ရက်ရွာလူမှုကဲဆေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြီးရွာနဲ့တောင်းတောင်ရိုးကြီးရွာကြားအာရှလမ်းမပေါ်လမ်းလုံးချုံကြီးယူထားတဲ့မြမတမတော်စိတ်ချောင်းကိုမနေ့ညနေပိုင်းမှာအေးရခိုင်လက်နက်ကန်ဖွဲ့ကနေဘုံခွဲပြစ်ခတ်တိုက်ခိုက်လို့အေးဖွဲ့ခုံလုံးရွာရွာဘက်ကိုစိတ်ချောင်းကပြန်ပြီးပြစ်ခတ်ချင်းဘုံခဲ့တယ်လို့အနောက်ပိုင်းတန်းစစ်တပ်ချုပ်ပြောခွေရဗမှုကြီးဝင်းစော်ဦးကပြောပါတယ
်။နေ့ကကျွန်တော်တို့အုပ်ချုပ်မှုစိတ်ခါလုပ်ဖို့ဆိုပြီးတော့စိတ်ချောင်းတောင်းအောင်တောက်တော်ကနေမဟာဘူးမြတ်လို့သွားတာတရက်တပင်သွားအရင်မှာတရားတစ်စင်းကြီးအဲ့ဒီတရားတစ်စင်းမှာနောက်ပြန်ခါကြတော့မိုင်းနှလုံးခွဲခံတရက်တပင်ရွာတွေကနေပြီးစနေငယ်လေးနဲ့ပြန်ပြုတ်ပြီးတော့မှဒီအစ်စ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီလာတဲ့နေရာကိုပြန်ဖြစ်တာတောင်ရန်လူတွေဒီတရက်တပင်နဲ့ဟိုရောက်နေတာကိုအဲ့ဒီတရက်တပင်ရွာတွေကဟာလားကျွန်တော်တို့တက်နေပါတယ်သတင်းပေးရတယ်နော်ပူအောင်ပါဝင်ဆောင်ရမှုလည်းပြီးတဲ့အခါကျမှရွာဟိုဟာဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့ပြောတော်တော့ရောက်တယ်အဲ့လိုပါလုံးနေတော့ကတော့ညာတွေကဆက်ပြီးဖြစ်နေတယ်ရန်ကြီးရွာရွာတွေကလက်ခံတယ်တော့ဒီရစ်ဆိုရစ်လေးစီတွေကတော့ဘယ်သူပြုတ်စီလာတော့တာမှမဟုတ်ဘူးသွားဦးခြေခံပြီးတော့မှဟလာလူလူထဲမှာဟလာဆုံယူပြီးတော့မှတော့ဒီလိုပဲလုပ်နေတာတာရွက်လေး AS နီးရွာဒီလိုပဲလေတော့ပြစ်ပြီးသွားနေဟလာရွာလာမှန်လို့ပြောတယ်အဲ့ဒီမှန်တဲ့ရွာတွေကမိမလည်းယောက်ျားတွေနိုင်အဲ့ယောက်ျားတွေက AA ပဲတော့သုံးဖို့ AA မှာကနေကြီး
ဒီပြစ်ခတ်မှုတွင်တရက်တပင်ရွှေတလဲကြောက်တလုံးရေဘာစတဲ့ခြေရွာ၄ရွာကရွာသား9ဦးသိခိုက်တန်ရာရရှိခဲ့တယ်လို့ခြေကရုဏာသွေးအလှရှင်များတင်ဥက္ကဋ္ဌဘူအောင်သိန်းကပြောပါတယ
်။မင်းကတင်းတော်ကကြောင်ဖြစ်တဲ့ခါကျတော့ဘုံကွေးရောကျွန်တော်တို့တော့မလို့ရောနဲ့တရက်တပင်ရောကြားပါဘုံမလို့ကွေးပါဘုံကွေးရောနဲ့အဲ့မှာရောဒီမှာကကြောင်ကနေပြီးတော့လမ်းပြီးတော့ဖိုက်တာပေါ့လမ်းမကြီးကြားရဘုံဆန်ကြားရဒီလိုသိခိုက်တန်ရာတွေတော့ကြည့်ပါလိမ့်မယ်။အဲ့မှာဗျာရရကြတယ်သူကစိတ်ုံတွေပေါ်ကြတယ်ဒီမှာခလုံးတော်ရှိပါတယ်ဒါပြည့်တဲ့ရရတာပါလေဥတော်ငွေနောက်ပေါင်ငွေနောက်ဝမ်းပိုက်ရမှာဘာလဲသုံးနေကလေးတွေပါပါကျွန်တော်တို့ရွာဟာဒါအာချားလဲတစ်ဖက်တစ်ဖက်မှာရှိရပါတယ်တကယ်နဲ့ရောပေါ့အဲ့ရောအလီမှာသူစကြောင်းတွေပါပေါ့ဆက်ကြတာပေါ့နော်အဲ့ဆက်ကြောက်ရပါစကြောင်းပါပေါ့သူကတော့လင်းပစ်တာတော့မြင်နေရပါ
ကြည်တိမှန်ခဲ့သူခုနူးကတော့ကြောက်တော်မျိုးနဲ့တရက်တပင်ကြီးဝါသားနှုတ်ရှိတယ်လဲရွာကနှုတ်ကြောက်တလုံးရွာသားကသူဒီဘရွာသားကလူဖြစ်တယ်လို့သူကဆိုပါတယ်။လက်ရှိလူနာတွေကိုကြောက်တော်စေယုံကိုပို့ဆောင်ထားရတယ်လို့ဥပူအောင်သိန်းကပြောပါတယ်
။တရားရောပြပါတယ်ကြောက်တော်ပြည်သူစေယုံကြီးကျောင်းဝင်ရောမင်းကတော့ဆွေးညာတဲ့အချိန်ရောမရှိဘူးလို့ပြောပါတယ်။ချိုးကခွေးဆရာမဲဝါလူနာတွေလည်းပါတယ်လို့ပြောတယ်။မိုင်းကြတယ်ပါတယ်ရှိရတယ
်။မင်းကပြည်ဆန်းမှုဖြစ်စဉ်တွင်တရက်တပင်ကြေးရွာရှိမဟာနယ်ကိုပိုင်ထက်တန်းကျောင်းကကျောင်းသူ၄ဦးကျောင်းလိုက်ပြီးသတိလက်သွားသလိုကြောက်တော်စေယုံကိုပို့ဆောင်ခဲ့ရကြောင်းသူကပြောပါတယ်။မနေ့ကတနေ့သေးမှာပဲကြောက်တော်မြို့နယ်ပြင်ဘူရီတောင်ဖုံညိုလိမ့်နဲ့မြောက်မြို့နယ်ဆက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ပြောခွေရပူမှုချုပ်စော်မင်းထွန်းကပြောပါတယ်
။ဖုံညိုလိမ့်ဘက်မှာတော့ဒီလိုဖြစ်ဖြစ်တိုက်ခိုက်မှုတစ်ခုဖြစ်ပွားကြတာရှိတယ်။မြောက်ဦးဘက်မှာတော့ပန်းမြောင်ရဲ့အစီတောင်ဘက်မှာအားမှ6မှန်လောက်အကွာမှာတော့ဒီလိုဖြစ်ဖြစ်တိုက်ပွဲဖြစ်ပွားကြတာရှိတယ
်။မနေ့ကဘူရီတောင်ဖုံညိုလိမ့်နဲ့ပန်းမြောင်ဘက်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မသိရသေးပေမဲ့ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။ဟိုမနေ့ကတော့ကြောက်တော်တရက်ပင်ဘက်မှာတော့ဒီကမစစ်ကြပ်ဘက်ကနေပြီးတော့ဒီတစ်ဖက်သားပြစ်ခတ်တဲ့ဥစ္စာတွေတော့ရှိတယ်။တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့သူတို့ကဟိုရွာသေးကိုဒါရေချဲချီချီနဲ့နေပြီးပြစ်တာ။ဘုရားကမှတိုက်ပွဲတွေတော့ရှိတယ်လို့တော့ပြောတယ်။ဒါမှလို့တို့ဘလို့အနေထားရှိလဲကျွန်တော်လည်းအဲ့ဒါအသေးချာမသိဘူး။
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆွဲမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေလည်းစိတ်ရှောင်နေရပါတယ်။ဒီအပိုင်းတွင်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားမှုကြောင့်ကြလာလို့စိတ်ရှောင်ဥယျာဉ်ကျော်လာတယ်လို့အကူအညီပေးဆောင်နေသူတွေကပြောပြီးလက်ရှိစိတ်ရှောင်တဲ့အခြေအနေကိုတော့ပလက်ဝါစိတ်ရှောင်ကူညီရေးဥက္ကဋ္ဌဦးဝေတန်းကခုလိုပြောပါတယ်
ကျွန်တော်တို့စီးရင်အရတော့ရွာလေးမှာခုံလုံးနဲ့အိမ်ဆောင်စုက320ရှိတယ်ဒီဦးရအချင်းမှာအောင်နာ80ကျော်ပါအရင်တော့တောင်းတောင်းဆိုရတာကဒီခုံလုံးမှကိုကြီးရွာလေးပြန်ကိုယ်ရင်းလေးမှပြန်သွားကြတာဒီလိုကိုတော့ဆိုရတာလည်း6ဆိုင်ဈာနေခါလို့ထောက်ပံ့လာစ
ေခိုင်ပြည်နယ်အတွင်းမှာစိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့မြစစ်ရှောင်ဥယျာဉ်9000ဝန်းကျင်ကရှိလာနေပြီလို့ရခိုင်စစ်ရှောင်ကူညီရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျ